India နိုင်ငံမဏိပူရာပြည်နယ်အတွင်းတရားမဝင်ဝင်ရောက်မှုနဲ့ထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသား38ယောက်ကိုမြန်မာဘက်ကဒီကနေ့ဇွန်လ10ရက်နေ့မှာပြန်လည်လွှဲပြောင်းပေးလိုက်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဘီရန်စင်ကလူမှုကွန်ရက်မှာရေးပါတယ်သူတို့ကိုမဏိပူရာပြည်နယ်မိုရင်းမြို့မှာရှိတဲ့နဇာဂိတ် integrated check post ကနေမြန်မာအာဏာပိုင်တွေလက်ထက်လွှဲပြောင်းပစ်လိုက်တာလို့ဆိုပါတယ်ပြီးခဲ့တဲ့မေလ2ရက်နေ့မှာလည်းအလားတူမြန်မာနိုင်ငံသား38ယောက်ကိုမဏိပူရာပြည်နယ်အစိုးရကပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တာကြောင့်ဒါဟာအခုနှစ်ထဲမှာတင်ဒုတိယအထုပ်အဖြစ်နဲ့ပြန်ပို့တာလည်းဖြစ်ပါတယ်အခုပြန်ပို့ခံရသူအများစုဟာမြန်မာလူမျိုးတွေဖြစ်ပြီးသူတို့ကိုစစ်ကောင်စီကတမူးမြို့မှာထိန်းသိမ်းထားပြီးသက်ဆိုင်ရာနေရာအသီးသီးကိုမပြန်ကြခင်စုံစမ်းမေးမြန်းတွေလုံနေတယ်လို့သိရပါတယ်အရင်ပြန်ပို့ခံခဲ့ရတဲ့ပထမအတုတ်ကလူတွေကိုလည်းစစ်ကောင်စီကအလားတူစုံစမ်းမေးမြန်းမှုတွေလုပ်ပြီးမှသူတို့ဇာတိနေရာတွေကိုပြန်သွားခွင့်ပြုခဲ့တာဖြစ်ပါတယ်မဏိပူပြည်နယ်အစိုးရအနေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုစုံစမ်းဖော်ထုတ်ပြီးနေရပြန်ပို့မဲ့အစီအစဉ်ကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲပြည်နယ်ဝန်ကြီးချုပ်အမ်ဘီရန်စင်ကလူမှုကွန်ရက်မှာဒီကနေ့ရေးပါတယ်မဏိပူရာပြည်နယ်ကုံကျုံခရိုင်ထဲမှာမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူ9458ဦးရှိပြီးအဲ့ဒီထဲကရွှေပြောင်းနေထိုင်သူ9183ဦးရဲ့ကိုယ်ရေးအချက်အလက်တွေကိုမှတ်တမ်းတင်ထားပြီးဖြစ်ကြောင်းပြည်내ဝန်ကြီးချုပ်က X လူမှုကွန်ရက်မှာပြီးခဲ့တဲ့မေလ9ရက်နေ့ကရေးသားထားပါတယ်ခင်ဗျာ